印度尼西亚နိုင်ငံဂျကာတာမြို့မှာဧပြီလ24ရက်နေ့ကကျင်းပတဲ့မြန်မာအရေးအာဆီယံအထူးအစည်းအဝေးကိုတက်ရောက်ခဲ့တဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှိုက်နာဘော်လာတို့တီးတန့်တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့အတွင်းမှူးချုပ်ရုံးဒုတိယပြောခွင့်ရဆရန်ဟက်ကအတည်ပြုပါတယ်
She had a number of engagements in Jakarta, including with a number of the foreign ministers who were present from the Association of Southeast Asian Nations. And she also had a meeting with Myanmar's commander in chief, Min Aung Hlaing.
ASEAN နိုင်ငံတွေရဲ့အစည်းအဝေးကိုတက်ရောက်လာတဲ့ဝန်ကြီးအတော်များနဲ့အပါအဝင်ဂျကာတာမှာသူတွေ့ဆုံခဲ့သူအများကြီးရှိပါတယ်။မြန်မာစစ်တပ်အကြီးအကဲမင်းအောင်ဟိုင်နဲ့လည်းတွေ့ဆုံခဲ့ပါတယ်။စစ်တပ်အပါအဝင်မြန်မာနိုင်ငံကတက်ဆိုင်တဲ့အဖွဲ့အစည်းအားလုံးနဲ့တွေ့ဆုံဆွေးနွေးမှုတွေဆက်ပြီးလုပ်ဖို့သူရည်ရွယ်ထားပါတယ်လို့ပြောသွားတာပါ။ဒါပေမဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာအသေးစိတ်ကိုတော့ပြောခွင့်ရကထုတ်မပြောပါဘူး။အခုအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်အင်ဒိုနီးရှားကိုတောရောက်မှုကနေမြန်မာအရေးအတွက်အဓိကကျတဲ့အာဆီယံရဲ့အခမ်းအနားအတွက်ကုလသမဂ္ဂကဆက်လက်ပံ့ပိုးပေးနေတဲ့ဆရာကိုပြသခဲ့ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံကအကြမ်းဖက်နေမှုတွေချက်ချင်းရပ်တည်ဖို့တောင်းဆိုချက်ပါဝင်တဲ့အစည်းအဝေးပြီးထုတ်ပြန်တဲ့အာဆီယံရဲ့အချက်၅ချက်ပါသဘောတူညီမှုဟာတိတ်ကိုအရေးပါတယ်လို့လည်းပြောပါတယ်။ဒါအပြင်အခြေခံရပိုင်ခွင့်နဲ့လူ့ခွင့်ရေးကိုလေးစားနိုင်ရတဲ့အနေနဲ့စစ်တပ်ကဖမ်းဆီးထားသူအားလုံးကိုအမြန်တမ်းပြီးလွှတ်ပေးဖို့လည်းထပ်မံတောင်းဆိုလိုက်ပါတယ်။နိုင်ငံတွင်းအခြေအနေကိုပိုပြီးဆိုးမလာအောင်သက်ဆိုင်ရာအဖွဲ့အစည်းအသီးသီးကဆွေးနွေးအဖြေရှာကြဖို့လည်းအတွင်းမှုချုပ်အန်တိုနီဂူဒရက်စ်ကရောအထူးကိုယ်စားလှယ်မစ်ဘာဂနာကပါဆက်ပြီးတိုက်တွန်းနေပါကြောင်းလည်းပြောကြားခဲ့ပါတယ်။